မင်္ဂလာပါခင်ဗျာမမသားသားစကားများစီစဉ်ကနှုတ်ခွန်းဆက်ပါတယ်မြန်မာပြည်ရဲ့လက်ရှိဒီမိုကရေစီရေပြုပြင်ပြောင်းလဲမှုတွေအောင်မြင်မယ်ဆိုရင်မြန်မာနိုင်ငံဟာအမေရိကန်ပြည်ထောင်စုအတွက်မိတ်ဆွေသစ်ဖြစ်လာပါလိမ့်မယ်လို့အမေရိကန်သမ္မတအိုဘားမားကမေလ28ရက်နေ့ကပြောကြားလိုက်ပါတယ်အမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်ရှိ West Point စစ်တပ်ကလေးဗိုလ်သင်္ဘောစင်းပွဲမှာသမ္မတအိုဘားမားကအခုလိုပြောကြားလိုက်တာဖြစ်ပြီးလွန်ခဲ့တဲ့နှစ်ငယ်ကအင်မတန်ဆိုးဝါးတဲ့အာဏာရှင်စနစ်ကျင့်သုံးပြီးတော့အမေရိကန်ပြည်ထောင်စုကိုရန်သူလိုဆက်ဆံခဲ့တဲ့မြန်မာပြည်ဟာအခုအခါမှာပြောင်းလဲနေပြီဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ
် And progress there could be reversed but if Burma succeeds we will have gained a new partner without having fired a shot
သမ္မတအိုဘားမားကမြန်မာပြည်ရဲ့ဒီမိုကရေစီရေးပြောင်းလဲတိုးတက်မှုတွေဟာနောက်ကျောင်းပြန်လှည့်သွားနိုင်ပြီမယ်လို့လက်ရှိအပြောင်းလဲတွေအောင်မြင်သွားခဲ့မယ်ဆိုရင်တော့တနတ်တစ်ချက်မဖောက်ရပဲမြန်မာနိုင်ငံဟာအမေရိကန်ပြည်အောင်စုနဲ့လက်တွဲပူးပေါင်းမဲ့မဟာမိတ်နိုင်ငံတစ်ခုဖြစ်လာပါလိမ့်မယ်လို့ပြောကြားခဲ့ပါတယ်ပုံမှန်436ပြင်ဆင်ရေးဟာတက်မတော်ကိုမလိုမုန်းတီးလို့မဟုတ်ပဲဖခင်ဗိုလ်ချုပ်အောင်ဆန်းထူထောင်ခဲ့တဲ့တက်မတော်ဖြစ်တဲ့အတွက်ထူထောင်ရာဂျိုးနဲ့တဲ့အခွင့်အဒူးမခံစားတဲ့တက်မတော်ဖြစ်စီလိုတဲ့အတွက်ဖြစ်ကြောင်းအခြေခံဥပဒေပြင်ဆင်ရေးကိုလွှတ်တော်ထဲမှာဥပဒေပေါင်တဲ့ဂျိုးပန်းသားမှာဖြစ်တဲ့အကြောင်းဒေါ်အောင်ဆန်းစုကြည်ကပြောကြားလိုက်ပါတယ်တက်မတော်ကိုစိန်ခေါ်တဲ့စကားတွေပြောတဲ့အတွက်စစ်တပ်နဲ့ထိတ်တဲရင်ဆိုင်ရေးလမ်းမပေါ်ကလူလူအောင်ကြောင်းမှုလမ်းစဉ်ကိုပြန်ရောက်သွားတယ်မလားလို့ဝေဖန်မှုရှိနေစင်မှာမေလ29ရက်နေ့ကနေပြည်တော်စပူတီရီမြို့နယ်အခြေခံဥပဒေပြင်ဆင်ရေးဟောပြောပွဲမှာဒေါ်အောင်ဆန်းစုကြည်ကအခုလိုပြောလိုက်တာဖြစ်ပါတယ်
ပေါ်မှာ၄၃၆အရာဆိုလို့ရှိရင်ပြည်သူတွေရွေးချယ်တင်မြောက်တဲ့ကိုယ်စားလှယ်တွေအားလုံးရဲ့ဆန္ဒကိုတက်မတော်ကကိုယ်စားလှယ်များဟာဖလောမှုနိုင်တဲ့အခြေအနေမှာရှိပါတယ်အဲ့တော့တက်မတော်ကိုကျမကနေပြီးတော့မုန်းလို့ပြောတာမဟုတ်ပါဘူးဒါကျမထပ်တလဲလဲပြောပါတယ်ဒီတက်မတော်ဟာဖေဖေထူထောင်ခဲ့တဲ့တက်မတော်မလို့အင်မတန်မှသိခါရှိစေခြင်းနဲ့အင်မတန်မှလူတွေချစ်စေခြင်းနဲ့ဖေဖေထူထောင်ရဂျိုးနတ်ခဲ့တဲ့တက်မတော်ဆိုတဲ့အတွေ့အကြုံမှာဖြစ်စေခြင်းနဲ့ကြရမလို့ကျမတက်မတော်ပေါ်မှာအင်မတန်စေနာရှိလွန်းလို့မယူတိုက်မယူသင့်မယူတိုက်တဲ့အခွင့်အရေးတွေကိုမယူစေချင်တာဖြစ်ပါတယ်။ကျမကဒီဖွဲ့စည်းပုံအခြေခံဥပဒေကိုလွတ်တော်အတွင်းကပြင်ကျင်တယ်။လွတ်တော်အတွင်းကပြင်ကျင်တဲ့အကြောင်းရင်းကကျမလွတ်တော်ကိုယ်စားလှယ်ဖြစ်နေလို့မဟုတ်ဘူး။ကျမတို့နိုင်ငံရဲ့အနာဂတ်တည်ငြိမ်ရေးအတွက်နိုင်ငံတနိုင်ငံမှာဆိုလို့ရှိရင်အလုပ်လုပ်တဲ့နေရာမှာဥပဒေပေါင်းတွဲရစနစ်တကျလွတ်သွားလို့ရှိရင်တိုင်းပြည်တိုးတက်တဲ့ပြည်သူတွေသက်သာတယ်
မြန်မာနိုင်ငံမှာထာဝရငြိမ်းချမ်းရေးရဖို့အခြေခံဥပဒေကိုပြင်ဆင်ဖို့လိုတဲ့အကြောင်းမပြင်ဆင်နိုင်ခဲ့ရင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ရရှိပြီးသားငြိမ်းချမ်းရေးပထမအဆင့်ပြည့်စည်သွားနိုင်တဲ့အကြောင်းလွှတ်တော်တရားစီရင်ရေးဥပဒေရေးနဲ့တိုင်ကြားစာများဆိုင်ရာကော်မတီဥက္ကဋ္ဌဗိုလ်မှူးချုပ်ဟောင်းသူရဦးအောင်ကိုကပြောကြားလိုက်ပါတယ်မေလ28ရက်နေ့ကလွှတ်တော်မစခင်သတင်းတောက်တွေနဲ့တွေ့ဆုံရာမှာဦးအောင်ကိုကအခုလိုပြောကြားခဲ့တာဖြစ်ပါတယ
်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ကျင်ပြမယ်အပြည့်တိုင်းမှုဆိုလို့ရှိရင်အခုဟုတ်လားညီညာရေးကော်မတီနဲ့ခိုင်မာတဲ့ငယ်ဖွဲ့တွေလုံနေတဲ့ပထမဆင်းအပြစ်ခတ်ရစေးရေးဒုတိယဆင်းထောက်ပြညီညာရေးအဆင့်အဆင့်ရှိပါလေတိုင်းသားလက်ငယ်အဖွဲ့အာတုံးနဲ့အပြစ်ခတ်ရစေးရေးလက်မထိုးနိုင်မဲ့အနေထားကတော့အခုအတိုင်းတာတစ်ခုကြည့်တော့အောင်မြင်မှုရနေပါဘူးသို့တော်လည်းထောက်ပြညီညာရေးရဖို့ဆိုရှိတော့ပဲဒီပုံချီတော့ဒီပြင်ကိုပြန်มาဖြစ်ပါလေသူတပြင်းတိုင်းသားတွေကနော်စစ်မှန်တဲ့ဖက်ဒရယ်ပြည်တော်စုကိုသူတို့တီထောင်လို့ရတယ်စစ်မှန်တဲ့ဖက်ဒရယ်ပြည်တော်စုကိုတီထောင်မယ်ဆိုရင်ကိုပဲပဲဒီပုံချီတော့ဒီပြင်ကိုပြန်มาဖြစ်တယ်ပဲဒီပုံချီတော့ဥတွေမပြုံမှုဆိုရင်တော့ရရှိထားတဲ့ပထမအဆင့်အပြစ်ခတ်ရစရေးသဘောတူညီခြင်းများတော့မှ
မေလ29ရက်နေ့ကနေပြည်တော်မှာဒေါ်အောင်ဆန်းစုကြည်ဦးဆောင်ပြီးတော့ပုံမှန်436ပြင်ဆင်ရေးလက်မှတ်ထိုးလှုပ်ရှားမှုတွေကိုဒေသခံတချို့ကဆိုင်းဘုတ်ကင်ပြီးတော့ဆန္ဒပြခဲ့ကြတာတွေ့ရပါတယ်။စပူတီရီမြို့နယ်ကဆန္ဒပြသူတဦးကိုသတင်းတောက်တွေကနောက်ခံဖွဲ့စည်းနဲ့သူ့ရဲ့အတွေ့အခေါ်ယူဆတွေကိုမေးမြန်းရမှာသူကမြို့နယ်အုပ်ချုပ်ရေးမှူးကဆန္ဒပြဖို့ခိုင်းတဲ့အတွက်ဆန္ဒပြတာဖြစ်တဲ့အကြောင်းပြောကြားခဲ့တာကိုဒီတစ်ပတ်မှတ်သားမိတဲ့စကားတစ်ခုအဖြစ်ပြန်ပြီးတော့ဖောက်သည်ချလိုပါတယ်ခင်ဗျာ။
ပြောရဲ၄သုံးတော့ပြင်လိုက်တော့လေဘယ်လိုဖြစ်မယ်လို့ထင်လို့လဲဦးလေးတော
့၄သုံးချောက်ပြင်တယ်မပြင်မယ်ဆိုတော့ကျွန်တော်ကတော့အဲ့လောက်ကြီးတော့သဘောကမကျတော့မသိဘူးပေါ့နော
်ဆယ်အဖွဲ့ကြီးရဥစားနေတာသိကျင်နေပါ့မလ
ားဩကျွန်တော်ကညွန့်တယ်ဦးစီးမှုတော့ဘာလို့ရခိုင်း
တာဟုတ်ပါဘူးဟုတ်ကဲ့ညွန့်တယ်ဦးစီးမှုဆိုတာလေပင်ရဌာနကလည်းမသိဘူးနော်အုပ်ချုပ်ရေးပိုင်းကလား
အုပ်ချုပ်ရေးပိုင်းကည
ွန့်တယ်အုပ်ချုပ်ရေးပိုင်းဟုတ်ဟု
တ်အဲဒီမျိုးတွေကလည
်းဒီမိုဒီဒီပေါ့ဒီမိုဒီဒီဒီမိုဒီဒီဟုတ
်ကဲ့ညွန့်တယ်အုပ်ချုပ်ရေးလား
အခုတော့အုပ်ချုပ်ရေး
ခုလိုမှမှတ်သားစကားများအစီအစဉ်ကလောက်ပါပဲခင်ဗျာကြီးစုနားဆင်ကြသူအားလုံးကိုကျေးဇူးတင်ပါတယ်